သမရဦးသိန်းစင်ပါဝင်မြမစုအဖွဲ့ဝင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့တို့ဟာဖေဖော်ဝါရီလ၁၂ရက်ပြည်တော်စုနေမှာငင်းချင်းရင်နဲ့အမျိုးသားပြန်လည်တင့်မြန်ရေးဆိုင်ရာဂတိပြုချက်ကိုသဘောတူလက်မှတ်ရေးထိုးနိုင်ခဲ့တာအတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံပါတ်ကအကျိုးဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်လက်နက်ကိုင်တိုက်ခိုက်မှုတွေအဆုံးသတ်ဖို့နဲ့ပြဿနာကိုဆွေးနွေးမှုတွေကနေအဖြေရှာသွားချဖို့အတွက်ဂတိပေးခဲ့ကြတာမို့မစ္စတာနံပါတ်ကအကျိုးဆိုတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဂျူရာဒရစ်ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပ
ါ A deed of commitment was signed by the president, the speaker, the political parties and ethnic armed organizations in Myanmar which is
ဒီကနေ့ကျောက်တဲ့မြန်မာနိုင်ငံရဲ့ပြည်ထောင်စုနေမှာသမရလွတ်တော်ဥက္ကဋ္ဌနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဒီကတိပြုချက်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံကိုဒီမိုကရေစီနည်းကျဖက်ဒရယ်ပြည်ထောင်စုဖြစ်တည်ထောင်ဖို့မြန်မာသမရဦးသိန်းစင်ကပထမဆုံးအကြိမ်ဖြစ်တဲ့တရားဝင်ဂတိပြုလက်မှတ်ရေးထိုးခဲ့တာမို့ဒါဟာတမန်ဝင်ဖြစ်ရတခုလို့မစ္စတာနမ်ဘီယာကပြောကြားကြောင်းပြောသွားခဲ့တာပါအခုလိုငင်းကြင်းဆိုင်ရာဂတိပြုစာချုပ်လက်မှတ်ရေးထိုးခဲ့တဲ့ပြည်ထောင်စုနေညစာစာပွဲကိုတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကိုဖိတ်ကြားထားခဲ့တာဖြစ်ပေမဲ့13ဖွဲ့သာတက်ရောက်နိုင်ခဲ့ပြီးအဖွဲ့4ဖွဲ့ကလက်မှတ်ရေးထိုးခဲ့ကြတာဖြစ်တယ်လို့အခုထိတိုက်ပွဲတွေဆက်ဖြစ်နေတဲ့ KIU အပေါင်းဝင်လက်နက်ကိုင်အဖွဲ့3ဖွဲ့ကတော့မတက်ရောက်နိုင်ကြပါဘူး